Burmese.
မင်္ဂလာညနေခင်းပါရှင်။2019ခုနှစ်ဧပြီလ8ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူရမယ်
။ကျွန်မကတော့ဆုမြတ်မမ။အမေရိကန်ပြည်ထောင်စုအမေမေလုံခြုံရေးဝန်ကြီးဟာရှာရုကနေတာဝန်ယူပြီး16လကြာမှနှုတ်ထွက်သွားပါပြီ။မြန်မာနိုင်ငံကလိုယုံကြည်ရတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကကမ်းခြေတစ်ခုပေါ်မှာတွေ့ရတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့ခြေညာပေးပါမယ်ရှင်
။ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မနက်ဖြန်မှာကျင်းပမဲ့အစ္စရေးလွှတ်တော်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နဲ့ကာကွယ်ရေးဝန်ကြီးချုပ်ဟောင်းတို့အကြိတ်အနယ်ရှင်းပြကြရမယ့်သဘောရှိပါတယ်
။ Israel has been blessed to have many friends who sat in the Oval Office.But Israel has never had a better friend than you.
ဝန်ကြီးချုပ်နတန်ယာဟူကရွေးကောက်ပွဲမဲဆွဲချိန်သူနဲ့ကမ္ဘာကောင်ဆောင်တွေအနီးကပ်ဆက်ဆံရေးရှိတဲ့အကြောင်းပြောပြပြီးတော့မဲဆွဲခဲ့တဲ့အကြောင်းကိုကြားကြရတာပါ။နိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ရှင်။မြန်မာပြည်ဆိုင်ရာသတင်းတော်တွေမှာတော့တောင်တကုန်းမှာတစ်နှစ်အတွင်းအပီးဆောက်လုံးမဲ့စုအသက်မွေးဝမ်းကြောင်းအသက်တင်သိပ္ပံမှာအခမဲ့အသက်မွေးဝမ်းကြောင်းပညာတွေသင်ယူနိုင်တယ်လို့အလောက်ကိုင်းကိုပါရှာဖွေပေးမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတဦးတရားမဝင်ငွေတွေတည်ဆောင်လာမှုနဲ့အဖမ်းခံရပါတယ်။ဒီလိုသတင်းတော်တွေနဲ့အတူနောက်ပိုင်းမှာတကြံတေးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါရဲ့ရှင်အခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုအမိမြေလုံခြုံရေးဝန်ကြီးကက်စတန်နီယယ်ဆန်ဟာယာရုတာဝန်ယူပြီး16လကြာမှယာရုကနေနှုတ်ထွက်သွားပါပြီအမိမြေလုံခြုံရေးဌာနကိုပြုပြင်ပြောင်းလဲတဲ့နေရာမှာတိုးတက်မှုတွေရှိနေပေမဲ့သူယာရုကနေဖယ်ပေးဖို့အချိန်ကြာပြီလို့ဆုံးဖြတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကိုပေးပို့တဲ့စာထဲမှာဝန်ကြီးနီယယ်ဆန်ကပြောကြားထားပါတယ်မက္ကဆီကိုနယ်စပ်ကနေဝင်လာနေတဲ့နိုင်ငံပြောင်းအခြေချသူတွေကိုတားဆီးရေးအင်ဂျီရိုရဲ့ဖီအားနဲ့နိုင်ငံပြောင်းဝင်လာတဲ့တရားမဝင်မိသားစုတွေအပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာအခုလိုနှုတ်ထွက်သွားတာဖြစ်ပါတယ်။သူဘာကြောင့်နှုတ်ထွက်ရတယ်လဲဆိုတာကိုဝင်ကြီးနီယယ်ဆန်ကမပြောပေမဲ့သူ့နေရာယူမဲ့ဝင်ကြီးတဲ့အနေနဲ့အမေရိကန်နယ်စပ်တွေကိုအပြေအဝလုံခြုံစေမဲ့ဥပဒေတွေပြင်ဆင်တဲ့နေရာမှာလွှတ်တော်နဲ့တရားရုံးတွေရဲ့ထောက်ခံမှုတွေကိုရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနှုတ်ထွက်စာမှာရေးသားထားပါတယ်။သူနောက်ဆုံးအလုံးလုံးမဲ့ရက်ကဗုဒ္ဓဟူးနေ့ဖြစ်တယ်ဆိုတာကိုလည်း Twitter လူမှုကွန်ရက်ပေါ်မှာအသိပေးပါတယ်။အမေရိကတိုက်လေပိုင်းနိုင်ငံတွေကနေနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတိမ့်နဲ့ချီမက္ကဆီကိုနယ်စပ်ကနေဝင်ရောက်လာနေတဲ့အပေါ်ဒမရထရမ့်ကအတော်လေးမကြေမနက်ဖြစ်နေကြောင်းထုတ်ဖော်ပြောဆိုနေတာပါအမေရိကန်မှာနိုင်ငံပြောင်းသူတွေအတွက်နေရာမရှိတော့ဘူးလို့တနင်္ဂနွေနေ့ကပဲ Twitter ပေါ်မှာဇက်တိုက်ရေးသားတင်ခဲ့ပါသေးတယ်တရားမဝင်ဝင်ရောက်လာသူအခြေအတွက်ရောကြသွားအောင်ပြက်ပြက်တတမလုပ်ဘူးဆိုပြီးတော့အမိမြေလုံခြုံရေးဝန်ကြီးကီစနီဆန်ကိုတမရထရမ့်ကအကြိမ်ကြိမ်အော်ဟစ်ချိန်ပေါင်းခဲ့တယ်လို့အင်ဂျီရိုသတင်းရက်ကွက်ကပြောပါတယ်။ဒီချိန်ထဲမှာပဲဒီအမေရိကန်တဲကိုဝင်လာတဲ့တရားမဝင်မိသားစုဝင်တွေကခလေးငယ်တွေနဲ့မိဘတွေခွဲထားတဲ့မူဝါဒကြောင့်ဝန်ကြီးနီလ်ဆန်အကြီးအကျယ်ဝေဖန်ခံနေရတာပါ။တမရရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေဟာရက်ဆက်ပြီးတော့နေဇက်ကလူသားချင်းစာနာကြအခြေအနေတွေကိုပို့ပြီးစိုးစီတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဝေဖန်ခဲ့ပါတယ်။
လီဗျားနိုင်ငံမှာရက်သားတွေနဲ့နိုင်ငံရတဲ့သူတွေကိုဘေးလွရာကိုကယ်ထုတ်နိုင်ဖို့အတွက်ထရီပိုလီမြို့စင်ကြေဘုံရက်ဒေသတွေမှာနှစ်နာရီခွဲကြာအပြည့်ရက်ဖို့အတွက်ကုလသမဂ္ဂကရေးပေါ်ပန်ကြားလိုက်ပါတယ်။ဗိုလ်ချုပ်ကြီးခလီဖာဟက်တာကိုတစ္ဆာခံတဲ့တပ်တွေကမြို့တော်ထရီပိုလီကိုသိမ်းယူနိုင်ဖို့ထိုးစစ်ဆင်နေတဲ့အချိန်မှာပဲကုလသမဂ္ဂဘက်ကအခုလိုပန်ကြားလိုက်တာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့လောရက်ကအာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့ကုလသမဂ္ဂကြော်တော်နောက်ခံပေးထားတဲ့ဝန်ကြီးချုပ်ဖိုင်ယက်ဆာရက်ကပြောကြားလိုက်ပါတယ်။ဟက်တာနဲ့သူ့ရဲ့တပ်ဖွဲ့တွေဟာထရီပိုလီမြို့စင်ကြေဘုံဒေသတွေမှာခြေကုပ်ယူလာနိုင်တဲ့ပုံတွေ့ရပေမဲ့လေဗျားဆွေရတပ်တွေဘက်ကလည်းသူတို့ကိုပြန်တိုက်ဖို့ပြင်ဆင်နေတယ်လို့ဝန်ကြီးချုပ်ဆာရက်ကပြောပါတယ်။လေဗျားနိုင်ငံမှာရှိတဲ့ကုလသမဂ္ဂမစ်ရှင်အဖွဲ့ကတော့အဲ့နေရာတဝိုက်မှာရှိနေတဲ့တပ်ဖွဲ့တွေအားလုံးအနေနဲ့လူသားချင်းစာနာတဲ့အနေနဲ့နှစ်နာရီခွဲကြာအပြစ်ခတ်ရဆေးရေးကိုလေးစားကြဖို့ကိုတိုက်တွန်းလိုက်ပါတယ်။နောက်ပါအပြန်လန်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်လည်းကုလသမဂ္ဂကတော့သူရဲ့တပ်ဖွဲ့တွေကိုထရီပိုလီမြို့ကရုံသိမ်းခဲ့ပါတယ်။ဒီပြည်နိုင်ငံရဲ့မြေပြင်လုံခြုံရေးအခြေအနေကပိုပြီးတော့ရှုပ်ထွေးပြီးတော့ခမရခတ်လာနေတယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးတောမတ်ဝေါ်ဟော့စကပြောပါတယ်။အမေရိကန်ကတော့တန်တမာရေးလုပ်ငန်းတွေတံပြန်အကြမ်းဖက်နေနေတဲ့ဒေသရင်းလုံခြုံရေးထုတ်တာကိုထောက်ကူပေးဖို့အတွက် တပ်ဖွဲ့ဝင်အနည်းငယ်ကိုလိဗျားနိုင်ငံထဲမှာထားရှိထားပါတယ်ခင်ဗျာ။
ရဝမ်ဒါနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားခဲ့တာ25နှစ်ပြည့်နှစ်ပတ်လည်ခမ်းနားမှာအခုလိုအဖြစ်မျိုးထပ်မဖြစ်စေရဖို့အတွက်တမရပေါ်ကာဂါမီကကတိပြုခဲ့ပါတယ်။ကျူးလွန်ခဲ့သူတွေကိုခွင့်လွှတ်ဖို့ကြိုးစားတဲ့တစ်ချိန်တည်းမှာဖြစ်ခဲ့တဲ့ဖြစ်ရပ်ကြီးကိုမေ့ပြစ်လို့မရဘူးလို့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ခမ်းနားမှာတမရကာဂါမီပြောကြားခဲ့တာပါ။လူမျိုးတုံးတပ်ဖြတ်ခံခဲ့ရသူ2,000+လောက်ကိုမြှုပ်နှံထားတဲ့ကီဂါလီအမတ်တရနေရာမှာမိထွန်းညှိပြီးလွမ်းသူပန်းခွေတွေချကအထိမ့်မှန်ခန္ဓာကိုစတင်ခဲ့တာပါရပ်ပေါင်း100လောက်လောင်ကျွမ်းနေမဲ့အမတ်တရမိတိုင်အတွက်မိတော့ကိုရဝမ်ဒါလူငယ်လေးတွေကဖျောင်းတိုင်နဲ့အစင်စင်လက်ဆင်ကမ်းပြီးတော့သမရကာဂါမီကိုမိကူပေးခဲ့ပါတယ်လူမျိုးတုံးတပ်ဖြတ်မှုနှစ်ပတ်လည်အဖြစ်အမာဟိုရိုအာကစားအမျိုးသားအာကစားကွင်းကြီးစီကိုအမတ်တရလမ်းလျှောက်ပွဲမှာလဲသမရအပါအဝင်လူပေါင်း1,000+ချီပါဝင်ခဲ့ပါတယ်အာကစားကွင်းကြီးထဲမှာညာပိုင်းကျင်းပတဲ့ဖျောင်းတိုင်ထွန်အောင်မေပွဲကိုလူပေါင်း2,000+ကျော်စုဝေးတက်ရောက်ခဲ့ကြပါတယ်1994ခုနှစ်ဧပြီလတုန်းကဟူတူလူမျိုးတမရစီးလာတဲ့လေရင်ပြစ်ချခံခဲ့ရပြီးတဲ့နောက်ဒါဟာလူနည်းစုတွတ်စီလူမျိုးတွေရဲ့လက်ချက်ဖြစ်တယ်လို့ဆိုပြီးအစွန်းရောက်ဟူတူတွေရဲ့တုတ်တင်တက်ဖြတ်မှုစတင်ခဲ့တာပါရပ်ပေါင်း100လောက်အတွင်းမှာပဲဟူတူအစွန်းရောက်တွေရဲ့လက်ချက်နဲ့တွတ်စီလူမျိုးတွေအပြင်အလယ်အလတ်သဘောထားရှိတဲ့ဟူတူလူမျိုးစုစုပေါင်း800,000+လောက်တည်ဆုံခဲ့ရပါတယ်
ယူကန်နာနိုင်ငံကမျိုးသားဥယျာဉ်ကြီးထဲမှာတနတ်သမားတွေရဲ့ပြန်ပြေးဆွဲတာကိုခံရရတဲ့အမေရိကန်မျိုးသမီးနဲ့သူ့ရဲ့ယဉ်မောင်းတို့ကိုလုံခြုံရေးတပ်ဖွဲ့တွေကကယ်တင်လိုက်ပြီးတဲ့နောက်မှာယူကန်နာနိုင်ငံဟာလာရောက်လည်ပတ်ဖို့အတွက်ဘေးကင်းလုံခြုံတဲ့နိုင်ငံဖြစ်တဲ့ဆိုပြီးတော့ယူကန်နာသမ္မတရိုဝီမူဆာဗီနီကဒီကနေ့မှထပ်ပြီးတော့အမခံလိုက်ပါတယ်ကျွန်တော်တို့အနေနဲ့လက်ဆုပ်စာရှိတဲ့ပြည်မှုကျူးလွန်သူတွေကိုနှိမ်သိမ်းတော့မှာဖြစ်တယ်လို့သူက Twitter ကနေရေးပါတယ်ဒါမဲ့လည်းယူကန်နာနိုင်ငံဟာဘေးကင်းလုံခြုံပြီးကျွန်တော်တို့ရဲ့အမျိုးသားဥယျာဉ်ကြီးတွေရဲ့လုံခြုံရေးကိုဆက်ပြီးတိုးတက်သွားအောင်လုပ်သွားမယ်ဆိုတာကိုတိုင်းပြည်ကိုရောယူကန်နာနိုင်ငံကိုလာတဲ့ကမ္ဘာလက်ခီးသွားတွေကိုရောသူ့အနေနဲ့ထပ်ပြီးတော့အမခံလို့ကြောင်းလဲပြောကြားလိုက်ပါတယ်အမည်မသိတဲ့တနတ်သမား၄ယောက်ကကင်မလီဆူအန်ဒီကော့နဲ့သူမရဲ့ယင်မောင်ယွန်ဖောမရန်စ်တို့ကို Queen Elizabeth အမျိုးသားဥယျာဉ်ကြီးအတွင်းမှာပြီးခဲ့တဲ့သတင်းပတ်ကပြန်ပြီးဆွဲသွားခဲ့တာဖြစ်ပါတယ်တနတ်သမားတွေရဲ့လူရတာကိုခံရပြီးအဖမ်းမခံခဲ့ရတဲ့တကြီးရယ်ကိုဇနီးမောင်နှံဦးကဒီအမျိုးသားဥယျာဉ်ကြီးရဲ့လုံခြုံရေးတွေကိုဒီပြန်ပေးဆွဲမှုနဲ့ပတ်သက်ပြီးတော့အကြောင်းကြားခဲ့ပါတယ်ပြန်ပေးဆွဲမှုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနယ်ဇနာကအီရှာရှာအပိုင်းမှာဖြစ်သွားခဲ့တာဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့တွေကကယ်တင်ခဲ့ပြီးတဲ့နောက်အန်ဒီကော့နဲ့မရန်ချိုနှစ်ဦးဟာဘေးကင်းလုံခြုံပြီးတော့ကျန်းမာစွာနဲ့ရှိနေတယ်လို့ယူကန်နာရဲတပ်ဖွဲ့ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ9:00ထိ5.19kHz 1669 5.19kHz 1556 နဲ့5.25kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ခြေညာပေးနေပါတယ်မြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံရာလို့ယုံကြည်ရတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကကမ်းခြေတစ်ခုပေါ်မှာတွေ့ရှိတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။ဒီနေ့တနင်္လာနေ့မနေ့အစောပိုင်းကပင်လယ်ကမ်းခြေကိုရောက်ရှိလာတဲ့ရိုဟင်ဂျာအမျိုးသား38ယောက်ကိုစင်ပန်းအမ်ဖတ်မြို့မှာဖမ်းဆီးခဲ့တယ်လို့ပါလီပြည်နယ်ရဲချုပ်နော်မူရှာမိုဟာမက်ကဒီ Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။ဒီလူတွေဟာတင်မောကြီးနဲ့ထွက်လာပြီးတော့ပင်လယ်ထဲရောက်တော့မှတင်မောငယ်တွေပေါ်ပြောင်းပြီးမတူတဲ့နေရာတွေကိုလူမောင်ခိုးတွေကပို့တာဖြစ်မယ်လို့ယုံကြည်တဲ့အကြောင်းရဲချုပ်ကပြောပါတယ်။သူတို့ကိုခေါ်လာတဲ့တင်မောတွေဘယ်ကလဲဆိုတာကိုစုံစမ်းနေပြီးတော့လူမောင်ခိုးကူးတဲ့အဖွဲ့တွေပတ်သက်နေတယ်လို့တန်တရားရှိတဲ့အကြောင်းလဲရဲချုပ်နော်မူရှာကပြောပါတယ်။သူတို့အားလုံးဟာစံမာရေးကောင်းမွန်ကြပြီးတော့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေရဲ့လက်ကိုအခုအပ်လိုက်ပြီလို့လဲဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းပါလီစပြည်နယ်ကဆန်ဂိုင်းပလာဒီကမ်းခြေမှာနိုင်ငံပြောင်းအခြေချဖို့ကြိုးစားသူရိုဟင်ဂျာ35ယောက်ကိုတွေ့ရှိခဲ့တဲ့အတွက်ရေချောင်းကနေရိုဟင်ဂျာတွေကိုလူမောင်ခိုးကူးတဲ့ဖြစ်ရပ်ကြီးထပ်ဖြစ်နေပြီလားဆိုပြီးတော့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်။ဒုတိယအုပ်အဖြစ်ဒီကနေ့တွေ့ရှိတဲ့ရိုဟင်ဂျာတွေကမြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်မယ်လို့မလေးရှားတာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အခုလိုနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေကိုပူးဆောင်ပေးတဲ့လူမောင်ခိုးတွေကိုနှိမ်နင်းခဲ့တဲ့2015ခုနှစ်နောက်ပိုင်းမှာမလေးရှားဘက်ကိုရောက်လာသူတွေကြာဆင်းသွားခဲ့ပေမယ့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကရိုဟင်ဂျာတွေဟာမကြခင်လပိုင်းတွေကဆားလို့မလေးရှားနိုင်ငံကိုရေချောင်းကနေသွားဖို့အတွက်ပြန်လည်စူးစမ်းလာကြပုံရပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံတဲမှာလည်းပြီးခဲ့တဲ့နိုဝင်ဘာလတုန်းကအခုလိုမျိုးနိုင်ငံပြောင်းဖို့စူးစမ်းတဲ့သူ100ကျော်ကိုဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်နဲ့90ကျော်ကိုတဝက်ခရိုင်လောင်းလုံမြို့မှာဖမ်းမိခဲ့ပါတယ်။
ငွေကြေးမမှန်မကန်လုံမှုတွေနဲ့တရားစွဲဆိုခံထားတဲ့ဂျပန်နိုင်ငံကနစ္စန်ကားကုမ္ပဏီရဲ့အကြီးအကဲဟောင်းကာလော့စ်ဂေါင်းနဲ့လုံမှုဆောင်အမေရိကန်လူမျိုးဂရက်ကယ်လီတို့ကိုနစ္စန်ကုမ္ပဏီကထုတ်ပယ်လိုက်ပြီဖြစ်ပါတယ်။တိုကျိုဟိုတယ်မှာလုံမှုဆောင်အစုရှယ်ဝင်တွေနဲ့ဒီကနေ့၃ရက်ကြာအထူးစည်းဝေးလုပ်ပြီးတဲ့နောက်ဂေါင်းနဲ့ကယ်လီတို့ကိုကုမ္ပဏီကထုတ်ပယ်ဖို့န ေပေးပြီးတော့အလေးနက်တောင်းပန်ခဲ့ပါတယ်။ဒါပြင်အစုရှယ်ဟောင်းတွေကခေါင်းနေရာမှာပြင်သစ်ကားကုမ္ပဏီ Renault SA ရဲ့ဥက္ကဋ္ဌကိုစားထုတ်ခန့်အကြောင်းကိုလည်းအတည်ပြုခဲ့ကြပါတယ်။ Renault ကားကုမ္ပဏီဟာ Nissan ရဲ့အစုရှယ်ဟောင်း43%ခန့်နိုင်ကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။ခေါင်းနာ2015ခုနှစ်အတွင်းမှာ Nissan ကားကုမ္ပဏီရဲ့ကုမ္ပဏီကရတဲ့သူ့ရဲ့ဝင်ငွေ50%ခန့်နှုန်းလောက်ကိုချော့ပြီးတော့ပြဖို့ကြံစည်ခဲ့တယ်လို့တန်ကြာရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်မှာလာတဲ့မှာပထမဆုံးအချိန်အဖမ်းခံခဲ့ရပါတယ်။ဒါပေမဲ့ Gong ကနစ်ဆန်ကုမ္ပဏီပိုင်ခွင့်50%ကိုကိုယ်ရေးကိုယ်တာသုံးဖို့အတွက်အိုမန်နိုင်ငံကအယောင်ကိုယ်စားလှယ်တယောက်ထံလွှဲပြောင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်အခြေခံပြီးတော့ပြီးခဲ့တဲ့သတင်းမှာအတွက်မှာထပ်မံဖမ်းဆီးခဲ့ပါတယ်နော်
။တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲအတွင်းအကြီးဆုံးအစ္စတန်ဘူမြို့ရဲ့မြို့တော်ဝန်ယာဒူနီယာရှုံးခဲ့တဲ့သမရရီဇက်တာရဲ့အာဒိုဝါရဲ့ပါတီကမဲပြန်ရည်ဖို့တောင်းဆိုနေပါတယ်။နိုင်ငံရဲ့စီးပွားရေးနဲ့ယဉ်ကျေးမှုအချက်ချာကြတဲ့အစ္စတန်ဘူမြို့မှာအတိုက်ခံ CHP ပါတီကကပ်ပြီးတော့အနိုင်ရသွားတာဟာသမရအာဒိုဝါအတွက်အထင်အမှားကြီးဖြစ်ပါတယ်။ဒါကြောင့်အာနာယ AKP ပါတီကအစ္စတန်ဘူမှာမဲရီပြန်ရည်ဖို့လို့တောင်းဆိုနေတာဖြစ်ပါတယ်။
အင်္ဂလန် FA ဖလာဘောလုံးပွဲမှာတော့ Watford အတင်နိုင်ရပြီးတော့ final တက်သွားပါတယ်။ London မြို့ကဝမ်ဘလေးခွင်းမှာမနေ့ကဆိုင်းဖိုင်နယ်ဒုတိယအကြော်ပွဲဒုတိယပွဲကိုစားကြတာမှာ Watford က Wolves ကို 3-2 နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဒါကြောင့် final မှာတော့ Watford နဲ့ Manchester City တို့ကစားကြမှာဖြစ်ပြီးတော့မေလ18ရက်နေ့ကျရင်ဝမ်ဘလေးခွင်းမှာပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေကိုတော့မနေ့ဖက်မှကျင်းပမယ့်အစ္စရေးလွှတ်တော်ရွေးကောက်ပွဲနဲ့စပါမယ်ရှင်။ဣသရေးနိုင်ငံမှာမနက်ဖြန်အင်္ဂါနေ့ကျရင်လွှတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာပါ။ဒီတစ်ကြိမ်ရွေးကောက်ပွဲမှာတင်းမာတဲ့သဘောထားရှိသူလက်ရှိဝန်ကြီးချုပ်ဘန်ဂျမင်နတ်တန်ယာဟုနဲ့သဘောထားသိပ်မတင်းမာလာတဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန်စ်တို့ကြားအကြိမ်နဲ့ရှင်ပြိုင်ကြရမယ်အလားအလာရှိပါတယ်။ဒါပေမဲ့လည်းဘယ်သူမှပြက်ပြက်သားသားအနိုင်ရဖို့မရှိဘဲညွန့်ပေါင်းအစိုးရဖွဲ့နိုင်ခြင်းရှိပါတယ်။ဒီရွေးကောက်ပွဲကိုဝန်ကြီးချုပ်နတ်တန်ယာဟုအပေါ်လူမှုစံတာခံယူပွဲအဖြစ်လည်းမြင်ထားကြတာပါ။ဂျေရုဆလင်ကနေပြီးတော့Linda Grandstein ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ Benny Gantz ဟာ Blue and White Party ရဲ့ခေါင်းဆောင်ဖြစ်ပြီးသူအနိုင်ရအောင်လုပ်သွားမယ်ဆိုတာမဲဆွယ်စည်းရုံးပွဲတစ်ခုအတွင်းခိုင်မာပြောတော့ပါလိမ့်မယ
်။
ဂျေရုဆလင်မြို့သားဖြစ်ဖို့ကျွန်တော်ယူမှန်းထားပါတယ်။ကောင်းကြည့်နေပါ
။ Gantz ကိုထောက်ခံသူတွေတက်ကြွနေကြပြီမယ့် Liquid Party ကဝန်ကြီးချုပ်ဒေတညာဦးနဲ့အကြိတ်ငယ်ဖြစ်နေတယ်ဆိုတာနောက်ဆုံးထွက်ထားတဲ့လူ့သဘောထားစစ်တမ်းတွေကပြနေပါတယ်။မစ္စတာနေတန်ယာဟုကတော့သူ့ရဲ့အတွေ့အကြုံအထူးသဖြင့်သမ္မတဒေါ်နယ်ထရန့်တို့ကမ္ဘာခေါင်းဆောင်တွေနဲ့အနီးကပ်ဆက်ဆံရေးရှိထားတာကိုထောက်ပြပြီးမဲဆွယ်စည်းရုံးပါတယ
်။ Israel has been blessed to have many friends.
မိဂန်သမ္မတအများပြားနဲ့ရှိကြည်ရင်းနှီးရတာ Israel တဲ့သိက္ခူကံကောင်းလာပါလေ။ဒါပေမဲ့အစီတော်တဲ့ဘူကောင်းတဲ့မိတ်ဆွေမျိုး Israel မှာမရှိပါဘူး
။ Iran nuclear ရေးသဘောတူစာချုပ်ကနေထွက်ဖို့ဆုံးဖြတ်ခဲ့တာနဲ့ Israel ဘက်ကလိုက်တဲ့တခြားလုပ်ရတွေပေါ်စိတ်မကြခင်က American ခီးစဉ်တွင်ဝန်ကြီးချုပ်နေတန်ယာဟုကသမ္မတထရန့်ကိုချီးကျူးပြောဆိုပါတယ်။အစ္စရေးရွေးကောက်ပွဲအများစုမှာပါလက်စတိုင်းနဲ့ညီညာရေးအလားအလာကအဓိကကိစ္စရပ်ဖြစ်ခဲ့ပေမဲ့ဒီရွေးကောက်ပွဲကတော့အဲ့လိုမဟုတ်ဘူးလို့ဂျေရုဆလင်ပို့စ်တင်ဆက်ဆောင်မရှင်ဂါရှွန်ဘက်စကင်ကပြောပါတယ
် Well, I think we have to realize that there has not been
ညီညာရေးလုပ်ငန်းတွေမရှိတာနှစ်တော်ကြာနေပြီဆိုတာကျွန်တော်တို့နားလည်ဖို့လိုပါတယ်အစ္စရေးနဲ့ပါလက်စတိုင်းကြား2009ခုနှစ်ကတည်းကစိတ်သက်ဆိုင်တိုင်းတာမရှိတော့ပါဘူးအစ္စရေးဘက်ကကြည်ညီညာရေးကိစ္စအဓိကမဟုတ်တော့ပါဘူးပါလက်စတိုင်းဘက်မှာညီညာရေးအတွက်လက်တွဲလုပ်ရမယ်လို့မရှိဘူး။ဒါကြောင့်ဒီကိစ္စအရေးမပါတော့ဘူးဆိုတဲ့ပြောပေါ်အစ္စရေးလူလူကြသွားကြပါတယ်
။မစ္စတာဂန်စ်ရဲ့မဲဆွယ်စည်းရုံးနဲ့ကြော်ညာတချို့မှာသူကာကွယ်ရေးဦးစီးချုပ်ဘဝကဂါဇာမှာပါလက်စတိုင်းပြည်ရောက်တည်ခဲ့တယ်ဆိုတဲ့ပြောဆိုချက်မျိုးတွေပါပြီးသူဟာအားနည်းတဲ့လဝဲရင်းဝါဒီဆိုတဲ့မစ္စတာနီတန်ညာဦးရဲ့ဝေဖန်ချက်ကိုခြေပထားပါတယ်။ပါလက်စတိုင်းတွေကတော့ဒီရုပ်ောက်ပွဲပေါ်မျှော်လင့်မထားသလောက်ပဲလို့ယူကော့ဘွဲစစ်တမ်းကောက်သူပါလက်စတိုင်းလူမျိုးခါလီရှီခါကီကပြောပါတယ
် On the one hand there seems to be a faint
ထပ်မှအပြောင်းလဲအတွက်နှွှလင်းချက်ရေးလေးရှိပုံရပါမယ်အဆုံးတစ်နေ့မှာတော့ဘာမှထူးမှမဟုတ်ဘူးလို့ပါလက်စတိုင်းအများစုကယူဆကြပါတယ်လက်ရရင်းမဲ့ဖြစ်ဖြစ်ဘဟုဝါဒီပဲဖြစ်ဖြစ်လက်ဝဲရင်းမဲ့ဖြစ်ဖြစ်ဘာမှမထူးပါဘူ
းတိတ်ကိုကွဲပြားလို့နဲ့ဣသရေလမဲဆန္ဒရှင်တွေကြားဂန်ဇပ်ပေါ်ထောက်ခံမှုပုံများလာနေပြီမဲ့ နိုင်ရဖို့တော့မလုံလောက်ဘူးလို့သတင်းစာအေဒီတာဒေးဗစ်ဟိုရိုဗစ်ကပြောပါတယ
် People think if you get more seats than the other party
ပါတီရဲ့အမှတ်နေရပိုရရင်ရွက်ကောက်ပွဲနိုင်တယ်လို့လူတွေကထင်ကြတယ်အစ်စရင်းမှာတော့ပါတီစုံညွန်မောင်းနေရှိတာကြောင့်အဲ့ဒီလိုမဟုတ်ပါဘူးညွန်မောင်းဖွင့်နိုင်သူကရွက်ကောက်ပွဲနိုင်တာပါပဲ Gas နဲ့ Lipid နဲ့သူ့ရဲ့ Blue and White ညွန်မောင်းပါတီကအဲ့ဒီလိုလုံနိုင်မဲ့ပုံမရှိပါဘူး
မစ္စတာနေတန်ယာဟူဘက်ကတော့လွန်ခဲ့တဲ့12နှစ်ကာလမှာသူလုပ်ခဲ့တယ်လို့သူသားလေးရင်နိုင်ငံရေးအတွေ့အကြုံနဲ့အင်အားရှိသူဖြစ်တယ်ဆိုပြီးလူလူကိုဆွဲဆောင်စီယုံဖို့ရည်ရွယ်ထားပါတယ်ခင်ဗျာ
တော်ရှိမှာဗျာပြောင်းလဲရမယ်ဆိုတဲ့ကြွကြော်တာနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံရတဲ့ energy အစိုးရအာဏာရလာခဲ့တာအခုဧပြီလမှာဆိုရင်တော့3နှစ်တင်းတင်းပြည့်ပါပြီ3နှစ်တာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်အကဲဖြတ်ကြရအောင်ပါဒါပြင်ဒီ energy party နဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်လူလူရဲ့ထောက်ခံချက်အရင်ကတည်းကဆိုရင်ပိုပြီးတော့အားကောင်းလာပါလားကြာဆင်းလာပါလားတော်ရှင်တွေရဲ့အမြင်ကိုလည်းသိကြပါတယ်ပါဝင်ဆွေးနွေးမိမြလူသူတွေ VOA မြန်မာပိုင်းထံကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်မိကွန်းကိုစာနဲ့ဖြစ်စေတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12923829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနက်ကအင်ကာညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလေကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ဒီကနေ့ကျင်းပတဲ့စုအသက်မွေးဝမ်းကြောင်းသိပ္ပံပဋိဌာန်းခန္ဓာဘက်ကိုအလှည့်ပေးပါမယ်ရှင်။လူငယ်တွေအတွက်အသက်မွေးဝမ်းကြောင်းပညာရပ်တွေကိုအခမဲ့တင်ကြားပေးပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုတစ်ဖက်တစ်လမ်းကနေကူညီပံ့ပိုးနိုင်ဖို့စုအသက်မွေးဝမ်းကြောင်းသိပ္ပံကြောင်းကိုတောင်တကုံမြို့နယ်မှာတည်ဆောက်တော်မှာဖြစ်ပါတယ်။ဝူရီဟီမန်ကိုရီးယားကုမ္ပဏီနဲ့ကိုရီးယားမြန်မာဆိုရှယ်အင်တာပရိုက်စ်တို့ရဲ့အကူအညီနဲ့စုအသက်မွေးဝမ်းကြောင်းသိပ္ပံအစအဦးတည်ဆောက်ဖို့နားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးပွဲနဲ့အတူမြေတန့်ဆင်ခြင်းပနက်တင်ခန္ဓာကိုတနင်္ဂနွေနေ့ကကျင်းပခဲ့တာပါကိုရိုင်းသွားရောက်သတင်းယူထားတဲ့မတ်မေခသတင်းပေးပို့ထားပါတယ်ရှင်
စုအသက်မွေးဝမ်းကြောင်းသိပ္ပံတည်ဆောက်ဖို့အတွက်ကိုရီးယားနိုင်ငံဝူရီဟီမန်ကုမ္ပဏီကလှူဒါန်းတာဖြစ်ပြီးတည်ဆောက်ကာလ12လကြာမြင့်မယ်လို့ကနဦးခန့်မှန်းထားပါတယ်။ကျောင်းဆောင်လုပ်ပြီးသွားရင်တော့နှစ်စဉ်ကျောင်းသား600နီးပါးမွေးထုတ်နိုင်ဖို့မျှော်လင့်ထားတယ်လို့တနင်္ဂနွေနေ့ကကျင်းပတဲ့ကျောင်းတည်ဆောက်ရေးနားလည်မှုစာကြုံလာလက်မှတ်ရေးထိုးပွဲနဲ့မြေတန့်ဆင်ခြင်းပနက်တင်အခမ်းအနားမှာတာဝန်ရှိသူတွေကပြောဆိုသွားတာပါ။နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွမ်းကျင်လုပ်သားတွေလိုအပ်တာကြောင့်ဒီလိုကျွမ်းကျင်လုပ်သားတွေမွေးထုတ်ပေးနိုင်ဖို့ကိုရီးယားနိုင်ငံအနေနဲ့ကူညီပေးနေတာဖြစ်တယ်လို့ကိုရီးယားတမန်ကြီးယီဆန်ဟွာကဆိုပါတယ
် mentioned in my opening remarks that Korea has been doing a lot of development assistance programs for Myanmar particularly
သူတပြည့်ပညာရေးနဲ့တမွေဝမ်းကြောင်းပညာရေးဆိုင်ရာကဏ္ဍတွေမှာပါကိုရီးယားဆိုရရဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေမှာဆရာဆရာမတွေတနင်္ဂနွေနေ့ကျောင်းတစ်ခုရန်ကုန်မြို့မှာတည်ဆောက်သွားဖို့ကြိုးပမ်းနေတာလည်းရှိပါတယ်။အခုကိုရီးယားပုဂ္ဂလိကကဏ္ဍတွေကနေပြီးတော့မြန်မာအလူရှင်တွေနဲ့အတူတောင်တကုံမှာအခုလိုလူဒန်းမှုတွေပြုရတာကိုသိရတဲ့အတွက်ကျွန်တော်အထူးပဲဝမ်းသာမိပါတယ်။ဒါဆိုရင်မြန်မာနိုင်ငံဒီမိုကရေစီတည်ဆောက်ရေးနဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကိုရီးယားဆိုရရောပုဂ္ဂလိကလုပ်ငန်းတွေကပါအခိုင်အမာအားပေးကူညီတယ်ဆိုတာကိုပြသလိုက်တာပါပဲ။
အခုဆောက်လုပ်မဲ့တင်းနှံကျောင်းမှာတော့မော်တော်ယာဉ်ပြုပြင်ထိန်းသိမ်းရေးတင်းနှံ ID နည်းပညာတင်းနှံမိုဘိုင်းလက်ကင်ဖုန်းနည်းပညာဘာသာစကားတင်းနှံယဉ်ကျေးမှုတင်းနှံနဲ့အထည်ချုပ်ပညာတွေသင်ကြားပေးသွားမယ်အပြင်အလုတ်ကင်ခွင့်လန်းတွေရရှိဖို့ကိုလည်းနိုင်ငံခြားလုပ်ငန်းတွေနဲ့ချိတ်ဆက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းတောင်တကုံလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးညီညီကတော့ပြောပါတယ်
အသက်မွေးဝမ်းပညာသိပ္ပံဘောနော်ဒေါ်ရီအင်စတီကျူမှာတင်းနဲ့စဉ်နန်းသားတွေကိုလည်းပဲကျွန်တော်တို့နိုင်ငံသားနဲ့ချိတ်ဆက်ပြီးတော့လည်းပဲကျွန်တော်တို့အလုပ်တိုင်းတွေရှောက်ပွေးပေးနိုင်အောင်လည်းပဲကျွန်တော်တို့ဆောင်ရွက်သွားဖို့အစီအစဉ်တွေရှိတယ်ဆိုတဲ့အကြောင်းကိုကျွန်တော်အနေနဲ့လေးလေးနက်နက်ပြောချလို့ပါတယ်ဗျ။
ကျောင်းဖြစ်မြောက်ရေးကော်မတီတာဝန်ခံတဦးဖြစ်တဲ့ကိုလင်းစော်မင်းကတော့ကျောင်းအနေနဲ့တမွေးပညာရက်တွေကိုလုပ်ငန်းဝင်ဝင်နိုင်တဲ့အထိတင်ကြားပေးနိုင်ဖို့ရည်ရထားတယ်လို့ဆိုပါတယ်
။လုပ်ရနိုင်တယ်ရှိတယ်ဒီတင်းနှံတွေပဲ။ဒီပြည်ပြည်နာတင်းနှံတွေတော့ရန်ကုန်ပြည်တွေမှာပြည်စာကဒါကိုရီးယားဂျပန်အတက်ကြီးပါတော့သူတို့လည်းလိုအပ်တဲ့အားတွေတိတိမဲ့ပြင်စတားသက်ဆိုင်ရပါတော့သူတို့လုံနဲ့ဟိုအမေငတ်ပြမဲ့တင်းနှံတွေကိုဖြည့်ဖြည့်တင်ကြပြီးတော့ကျွန်တော်တို့သူတို့ကိုလည်းလောက်ကန်ချပေးဖို့ကျွန်တော်တို့ကတော်မှန်တာပါတယ်။အားလုံးကတော့အမှတ်ဖြစ်ပါတယ်။
စုတမွေဝန်ကြောင့်တိတ်ပံကိုအရေးသွေးပြည့်မီတဲ့တင်းနှံကြောင့်တစ်ခုအဖြစ်လဲပတ်နိုင်မှုအတွက် NLD ပညာရေးကွန်ရက်အနေနဲ့ပြည်တွင်းပြည်ပကပညာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစီမံအုပ်ချုပ်သွားမယ်လို့လည်းစီစဉ်သူတွေကပြောဆိုထားပါတယ်။စုတမွေဝန်ကြောင့်တိတ်ပံတင်းနှံကြောင့်ကိုလှိုင်းတရာမှာပထမဆုံးဖွင့်လှစ်ခဲ့တာဖြစ်ပြီးအခုတောင်တကုံမှာတည်ဆောက်မဲ့တင်းနှံကြောင့်ကတော့ဒုတိယမြောက်ဖွင့်လှစ်မဲ့တင်းနှံကြောင့်ဖြစ်ပါတယ်ရှင်။
မေခါပြောပြသွားတာပါရှင်။အခုမြန်မာနိုင်ငံသားတဦးထိုင်းနိုင်ငံမှာအဖမ်းခံထားခဲ့ရတာကိုလည်းပြောပြပေးပါဦးမယ်။ဧပြီလ6ရက်နေ့ကထိုင်းနိုင်ငံအယုဒ္ဓယာမြို့ကိုသွားတဲ့အဝေးပြေးလမ်းမမှာအဝေးပြေးလမ်းစစ်ဆေးရေးထိုင်းရတပ်ဖွဲ့ဝင်တွေကတရားမဝင်ငွေကြေးသယ်ဆောင်လာတဲ့မြန်မာနိုင်ငံသားတယောက်ကိုဖမ်းဆီးခဲ့ပါတယ်။ထိုင်းဘက်ငွေ2,300,000တန်ဖိုးနဲ့ညီမျှတဲ့အိန္ဒိယရူပီငွေ4,000,000ကျော်နဲ့အတူထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်ကိုသွားမဲ့ခရီးသည်တင်ကားပေါ်မှာအခုလိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်ကိုသွားတဲ့ခရီးသည်တင်ရင်တစည်းနဲ့ပတ်သက်လို့မတင်ငါစရာပစ္စည်းတွေပါနိုင်တယ်လို့ကြိုတင်သတင်းရတာကြောင့်အယုဒ္ဓယာမြို့အဝေးပြေးလမ်းမစစ်စရေးရဲတပ်ဖွဲ့ကအေပီလ6ရက်နေ့ကခီးတဲ့တင်ရင်ကိုရက်တက်ရှာဖွေစစ်ဆေးခဲ့ရမှာထိုင်းဖက်ငွေနဲ့ဆို2,300,000တန်ဖိုးရှိတဲ့အိန္ဒိယနိုင်ငံသုံးရူပီငွေ19 4,250,000ပါတဲ့အပြာရောင်ခီးဆောင်အိတ်တစ်ခုကိုတွေ့ရှိခဲ့ရပါတယ်။အိတ်ပန်ရှင်ဘသူဆိုတာကိုကားပေါ်ကခီးတဲ့တွေကဘသူမှထုတ်မပြောတာကြောင့်မဲဆောက်ကားခိတ်ကCCTV မှတ်တမ်းတွေကိုပြန်စစ်ဆေးခိုင်းရမှာကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသားတဦးဖြစ်နေတာကိုတွေ့ရတာကြောင့်ဖမ်းဆီးလိုက်ပါတယ်။မဲဆောက်မျိုးကကားကိတ်လုံုံရေးယူထားတဲ့ဝန်ထမ်းတဦးပြောပြတာကတော
့အဲ့ဒါက CCTV ရတယ်နောက်ဆုံးအဆင့်မှာတော့ခွေးသွားလိုက်လို့ CCTV လိုက်ဒီကနေ့မှ CCTV ရတဲ့ပုံနမ်းပါတဲ့တပုံကြီးမှဟိုကပြောမှဆိုလို့ရှိရင်ဒီကတော့ဝင်ပါပ
ါအခုတော့ဝင်လာနိုင်တဲ့လမ်းကြောင်းတွေကတော့မြန်မာဘက်မှာကာစီနိုလောင်းစားရုံတွေကိုဝင်ထွက်သွားလာနိုင်တဲ့ဂိတ်ပေါက်တွေအများအပြားရှိတာမို့အဲ့ဒီလမ်းတွေကလည်းဝင်လာနိုင်တယ်လို့လည်းသူကဆိုပါတယ
်ဒါမှ6,000ဝင်လို့ရတာတော့ဟိုကအဲ့ကာစီနိုဂိတ်ပေါက်တွေရတော့ဝင်တယ်ညအချိန်မြေညအချိန်မတော်အချိန်စီးအချိန်မတော်လည်းဝင်ထွက်လို့ရတာပ
ါထိုင်းရနာပိုင်းတွေကထုတ်ဖော်ပြောဆိုတာကတော့ကားကိုအဝေးပြေးလက်မှတ်မှာရပ်ထားပြီးမဲဆောက်ကကားဂိတ်က CCTV မှတ်တမ်းတွေကိုတောင်းယူစစ်ဆေးကြည့်တဲ့အခါမှာကျော်ဖို့အိတ်ပိုင်ရှင်ဟာကားပေါ်မှာပါလာတဲ့အသက်38နှစ်အရွယ်မြန်မာနိုင်ငံသားဖြစ်တဲ့အကြောင်းသိခဲ့ရတယ်လို့ဆိုပါတယ်။အခုလိုမျိုးနှစ်နိုင်ငံနယ်စပ်ကနေငွေကြေးတွေကိုတရားမဝင်တဲ့နည်းနဲ့တယ်ဆောင်လာတယ်ဆိုရင်ထိုင်းနိုင်ငံရဲ့ဥပဒေအရငွေမောင်းခိုးကူးမှုနဲ့ရုံးတင်တရားဆက်ဆိုခံရမှာဖြစ်ပါတယ်ရှင
်။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့တော်တော်ရှင်တွေအတွက်တကြံတေးတချင်းတစ်ပုတ်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ဒီနေ့အတွက်တော့အစိုးရချစ်ကောင်းရဲ့ပြုံးပန်းတွေဆင်းဆိုတဲ့တချင်းကိုရွေးချယ်ထားပါတယ်။နားဆင်ကြရအောင်ပါရှင်။
Thank you.
ကောင်းရဲ့ပြုံးပန်းရင်းစင်းဆိုတဲ့ဒေသချင်းကိုနားဆင်ကြကြရတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့သတင်းဆောင်ပါတွေနဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာသူယုံကြည်ရာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်ထောင်စုအမိမြင့်လုံခြုံရေးဝန်ကြီးခေစတန်နီလ်ဆန်ဟာယာရုတာဝန်ယူပြီး16လအကြာမှာယာရုကနေနှုတ်ထွက်သွားပါတယ်။အမိမြင့်လုံခြုံရေးဌာနကိုပြုပြင်ပြောင်းလဲတဲ့နေရာမှာတိုးတက်မှုတွေရှိနေပေမဲ့သူယာရုကနေဖယ်ပေးဖို့အချိန်ကျပြီလို့ဆုံးဖြတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကိုပို့တဲ့စာထဲမှာဝန်ကြီးနီလ်ဆန်ကပြောကြားခဲ့ပါတယ်။မက္ကဆီကိုနယ်စပ်ကနေဝင်လာနေတဲ့နိုင်ငံပြောင်းအခြေချသူတွေကိုဒါစီယေအင်ဘူရိုရဲ့ဖိအားနဲ့နိုင်ငံပြောင်းဝင်လာတဲ့တရားမဝင်မိသားစုတွေအပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာအခုလိုနှုတ်ထွက်သွားတာဖြစ်ပါတယ်။လီဗျားနိုင်ငံမှာရဲသားတွေနဲ့ဒဏ်ရာရတဲ့သူတွေကိုဘေးလွတ်ရာကိုကယ်ထုတ်နိုင်ဖို့အတွက်ထရပလီမြို့တော်စင်ဂျေဘုံနေရာတွေမှာနှစ်နှစ်ရက်ခွဲကြာအပြစ်ခတ်ရက်စဲထားဖို့အတွက်ကုလသမဂ္ဂကအရေးပေါ်ပန်ကြားလိုက်ပါတယ်။ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကိုတစ်ဆာခံတဲ့တပ်တွေကမြို့တော်ထရပိုလီကိုသိမ်းယူဖို့ထိုးစစ်ဆင်နေတဲ့အချိန်မှာပဲကုလသမဂ္ဂဘက်ကခုလိုပန်ကြားလိုက်တာပါဗိုလ်ချုပ်ကြီးဟက်ဖတာရဲ့လုပ်ရက်ကအာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့ကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့ဝန်ကြီးချုပ်ဖာယစ်ဆာယာကပြောပါတယ်ယူဂန္ဒာနိုင်ငံကအမျိုးသားဥယျာဉ်ကြီးတဲ့မှာဒီတနတ်သမားတွေရဲ့ပြန်ပေးဆွဲတာကိုခံခဲ့ရတဲ့အမေရိကန်အမျိုးသမီးနဲ့သူ့ရဲ့ရင်မောင်းတို့ကိုလုံခြုံရေးတပ်ဖွဲ့တွေကကယ်တင်နိုင်ခဲ့ပြီးတဲ့နောက်မှာယူဂန္ဒာနိုင်ငံဟာလာရောက်လည်ပတ်ဖို့အတွက်ဘေးကင်းလုံခြုံတဲ့နိုင်ငံဖြစ်တယ်လို့ယူဂန္ဒာသမ္မတကဒီကနေ့ထပ်ပြီးတော့အာမခံခဲ့ပါတယ်။ငွေကြေးမမမကန်လုံမှုတွေနဲ့တရားစွဲခံထားရတဲ့ဂျပန်နိုင်ငံကဒီနစ်ဆန်ကုမ္ပဏီကြီးကဟောင်းကာလော့စ်ဂေါနဲ့အလုပ်မှုဆောင်အမေရိကန်လူမျိုး Greg Kelly တို့ကိုနစ်ဆန်ကုမ္ပဏီကနေထုတ်ပယ်လိုက်ပါပြီရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.